ဘရာဇီးလ်နိုင်ငံတောင်ပိုင်းစန်တာမာရီယာမြို့ကလူပြည့်ကျက်နေတဲ့နက်ကလက်တစ်ခုမှာမီးလောင်တာကြောင့်လူ145ယောက်ထဲမှနေသေဆုံးပြီး200ကျော်ဒဏ်ရာရခဲ့တယ်လို့ဘရာဇီးလ်တာဝန်ရှိသူတွေကပြောပါတယ်။ Case ဆိုတဲ့နက်ကလက်မှာတနင်္ဂနွေနေ့အစောပိုင်းကမီးလောင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မီးလောင်ရတဲ့အကြောင်းရင်းအတိအကျကိုမသိရသေးပေမဲ့လည်းအဲ့ဒီမှာတီးခတ်တဲ့ DIY ဟာမီးရှုမီးပန်းတွေကိုအသုံးပြုပြီးတော့ဖျော်ဖြေခဲ့တယ်လို့ဆိုပါတယ်။တေဆုံးသူအများပြားဟာအသက်ရှူမရအောင်မုန်းကြက်တာဒါမှမဟုတ်လူတွေကြောက်ရံကြနဲ့တွန်းထိုးထွက်ပြေးကြတာတွေကနေထိခိုက်မိပြီးတေဆုံးတာဖြစ်တယ်လို့ပြောကြပါဗါတယ်တေဆုံးသူတွေရဲ့အလောင်းတွေကိုအရေးပေါ်ကူညီခဲ့စေတဲ့တာဝန်ရှိသူတွေကဆက်ပြီးရေတွက်နေတာနဲ့အမျှတေဆုံးသူအရေးအတွက်တိုးလာနိုင်ပါတယ်အဲ့ဒီမီးလောင်မှုဖြစ်ပြီးတဲ့နောက်ဘရာဇီးလ်သမ္မတဒီလ်မာရူဆက်ဖာချီလီနိုင်ငံခီးစဉ်ကိုရက်လျှော့ပြီးတနင်္ဂနွေနေ့အစောပိုင်းကနိုင်ငံစီပြန်သွားပါတယ်အဲ့ဒီစန်တာမရီနာမြို့ဟာအဓိကတက္ကသိုလ်တစ်ခုရှိတဲ့မြို့ဖြစ်ပြီးလူဦးရေ2,000+လောက်ရှိပြီးတော့အာဂျင်တီးနားနဲ့ဥရုဂွေးနိုင်ငံတွေနယ်စပ်နားကဘရာဇီးလ်နိုင်ငံတောင်ပိုင်းအစွန်မှာတည်ရှိတာပါ။